သင်ဟာ SPS မြန်မာပိုင်းနဲ့အတူရှိနေတာပါ sps.com.au/burmese မှာပို့မှုထူးကြတဲ့သတင်းစာမားတွေကိုရှားဖွေပ
ါ SPS မြန်မာပိုင်းကိုအင်ကာနဲ့စနေနေ့ည10:00နာရီမှနားဆင်နိုင်တယ်လို့ online ကနေလည်းအချိန်မီနားဆင်နိုင်ပါပြီ
အသက်56နှစ်အရွယ်ရှိပြီဖြစ်တဲ့ဒေါ်ဆန်းရီဟာခန္ဓာကိုယ်တစ်ချမ်းလေးဖြတ်တာပြီးနာတာရှိယောဂခံစားနေရသူတူပါသူဟာလက်ရှိလက်နက်ကင်ပဋိပက္ခတွေပြင်ထန်နေတဲ့စကိုင်းတိုင်းတွေကကလေးမျိုးတောင်ပဲရေရှင်ကြီးရွာဒီဒေသခံတူဦးလည်းဖြစ်ပါတယ်စစ်ကောင်စီတပ်ဖွဲ့ဝင်တွေရဲ့စစ်ကြောင်းထုံးမှုတွေကြောင့်2021ဧပြီလကစပြီးဒေါ်ဆန်းရီအပါအဝင်ဒေသခံတွေဟာရွာကိုဆွတ်ခွာပြီးတော်ရင်မှာစစ်ပေးရှောင်နေရတာ၃နှစ်ကျော်ပါပြီတွေ့တူယောဂအခန်းရှိတဲ့သူအနေနဲ့ဆစ်ဆောင်ကာလအတွင်းမှာလေဖြတ်တာကိုထပ်မံခံစားကြရတာလည်းဖြစ်ပါတယ်။ဆက်စားခြင်းမှာတော့လိုအပ်တဲ့ဆေးဝါးတွေတောက်သုံးခွင့်ရခဲ့ပေမယ့်လက်ရှိမှာဒေါ်ဆန်းကြီးဟာဆေးစည်မြင့်တက်မှုအလွယ်တကူဝယ်ယူလို့မရနိုင်တဲ့အခြေအနေတွေကြောင့်ဆေးတောက်တာကိုရပ်တန့်ကြရတာတစ်နှစ်ကျော်လောက်ရှိပါပြီ။
တော့အတော့ဟိုလာလေဖြတ်တာစိတ်ဆောင်ရမ်းတာစိတ်ဆောင်ရမ်းတာဖြစ်တော့ပါဗာလဲနာတွေကနေကွယ်ဤဦးဘုံဘုံလေးထုခဲထုတာတွေဆိုတော့ကြောက်မှဖြစ်တာတော်တဲ့တုံတဲ့မှာနေရတာတွေဆိုတော့ကတမားတော့ဆေးဝါးစားတော့ကွယ်ကလေးသွားမယ်ဆိုလဲမသွားနိုင်ကွယ်ကအခုကတော့မတော့တုံးနေတော့တဲ့တဲ့နေရတာပါကွယ်ရန်ကတော့တော့ပြီးတယ်ဝရလူဟိုမှတယ်မှနာတာရလို့တော့တဲ့အခုကတော့တလူတဲ့နေရတော့ပါဆေးမတော့တော့ဆိုးတော့ပါကွယ်တယ်ရောကဆေးတော့မှာတာကိုဆေးမတော့တော့နေရတာပါကိုတစ်ချမ်းပြေးရတယ်ဆိုမှပါတော့ချက်အဲတွေးလို့ကရှိသေးတယ်စောတော်တော့ငါဝယ်တာတော့မှတုံးတုံးခွဲလေးတုံးပြရတာအခုကမရတော့ဘူးတွေးကြသေးရလဲပါကိုဝယ်လဲမဝယ်နေတော့ပါကွာဝယ်မှလို့လဲမလွယ်တော့ပါဘူးလဲပိတ်ဆိုတော့ကိုကဆေးလဲဝယ်မစားနိုင်ဘူးဆိုအစားထားမမှအောင်အတိရောလေးတွေနဲ့စားနေရတော့တမန်းလား
လက်ရှိမှာပြည်သူတွေရဲ့အကျမ်းမာရေးလိုအပ်ချက်တွေစေဝါရရှိဖို့ကအဓိကစိန်ခေါ်မှုဖြစ်နေတာပါ။နေမြေမီအေးချမ်းမှုတွေတာမကစစ်ကောင်စီရဲ့ပိတ်ဆို့မှုတွေကြောင့်လည်းမြေပြင်မှာစေဝါဝယ်ယူရရှိဖို့အခက်အခဲတွေရှိနေပါတယ်။နိုင်ငံခြားဝင်ငွေနဲ့ပါလာတဲ့စစ်ကောင်စီကအဲ့ဒီနိုင်ငံခြားငွေမကုန်ရလေအောင်ပြည်တွင်းမှာမရှိမဖြစ်လိုအပ်တဲ့စေဝါတင်သွင်းခွင့်တွေကိုတင်းကျပ်စွာကန့်သတ်ထားတာကြောင့်ဈေးတွေကအစမတန်မြင့်တက်နေတဲ့အပြင်စေဝါပြတ်လတ်တဲ့အတီပါဖြစ်ပေါ်နေတာပါ။ဒါကြောင့်ဒေါ်ဆန်းကြီးခန်းစားနေရတဲ့သွေးတူယောဂအပါအဝင်နာတာရှိယောဂတွေဖြစ်တဲ့စီးကျို့ကြောက်ကဲနှလုံးပန်းနိုင်ရင်ကျက်စီတွေထိုးစီတွေအာစီတွေပြက်လက်တာတွေအထိရှိသလိုဈေးကလည်းသုံးဆနေပါမြင့်တက်ဓာတ်တွေရှိခဲ့ပါတယ်။အာနာမသိခင်ကာလမှာတော့ကြိုက်တဲ့ဈေးကိုလိုသလောက်အချိန်မရွေးဝယ်လို့ရခဲ့ပေမယ့်အာနာသိမ်းပြီးနောက်ပိုင်းကလေးကလက်ထဲပတ်စံရှိနေရင်တော့ဝယ်လို့မရနိုင်တဲ့အခြေအနေတွေကိုပြည်သူတွေရင်ဆိုင်နေကြရတာပါ။အဲ့ဒီလိုပြည်သူတွေတုံ့ဆွနေတဲ့စေဝါတွေဈေးနှုန်းမြင့်တက်မှုနဲ့ပြက်လက်မှုမရှိစေရေးအစိုးရနဲ့အတူပူးပေါင်းဆောင်ရွက်နေတယ်လို့မြန်မာနိုင်ငံဈေးနဲ့ဈေးပစ္စည်းလုပ်ငန်းရှင်များအသင်းကဗဟုအလုံးမှုဆောင်တွေကပြောဆိုထားပါတယ်။ဒီလိုပြောဆိုထားပေမဲ့လက်တွေမှာတော့ဒါဟာအပြောတတ်တတ်တာဖြစ်တယ်လို့ပြောလာသူကရန်ကုန်မြို့ကဈေးဆိုင်ပိုင်ရှင်တဦးဖြစ်တဲ့မဆူပါ
မရှိမှာတော့တက်နေရတက်နေရပဲကြောက်လို့မရှိဘူးပါတစ်ခါမှတစ်ခါကြက်ပဲဈေးရလေလို့ကြာသွားပြီဆိုတာမရှိဘူးပေါ့နော်ဒီနှစ်လသုံးလအတော်အတွင်းမှာဆိုရင်တော့တော်တော်ကြီးတက်သွားတာကွာဒီလိုလို3ဆလောက်ကိုတက်တာပါစီတမောရီဆိုပြည်မလားအဲ့ဒါကြီးဆိုရင်တော့ဘာမှမရှိဘူးလေနော်တကက်ကို4-300နဲ့ဝယ်လို့ရနေဟာမျိုးတွေလေနော်အခုဆိုမရတော့ဘူးကွာအထောင်ကျော်သွားပြီအဲ့လိုဖြစ်ကုန်တာပေါ့ဒါဓာတ်ဥမာပေါ့နော်ဈာစီလေအကုန်လုံးပြည်သူပါပဲအကုန်လုံးအဲ့လို3ဆလောက်ကိုတက်တာပွာလေအပြစ်ပြတာတော့အများကြီးပဲပေါ့နော်ဥမာဒီတွေးတိုးသမားတွေသူတို့အငြင်းတောက်နေကြဆေးလေးတွေရှိရလေနော်အဲ့လိုဟာလေးဆိုရင်အဲ့လိုပေါ့အမျိုးသားတစ်ခုကပြတ်တယ်ဆိုရင်သူတို့လည်းအမျိုးသားကျူရဲ့ဟာလေးအမရွားလို့အစာဆူပြီးတော့ပေါ့ညှုံလေးရပါပေါ့နော်အဲ့လိုမျိုးလေးပဲရှိရဟိုအမျိုးသားတွေပြတ်တာတော့အဲ့လိုလေတစ်ခုပြီးတစ်ခုအဲ့လိုပြတ်နေရပဲပြင်မယ်တစ်ခါဒီတစ်ခေါက်ဒီဟာရနောက်တစ်ခေါက်ကဒီဟာများတော့ပြောင်းနောက်ကမျိုးရအဲ့လိုမျိုးလေးတွေဖြစ်နေရပေါ့နော်ဒါကတော့ကျင်းရဲ့နိုင်ငံကြီးပေါ့နော်လူတိုင်းသိပါတယ်ဒီဟာရဲ့အကျိုးသက်ရောက်မှုကြောင့်ပဲပေါ့နော်အရင်တော့ဆိုရင်ဒါမှလည်းလက်ဝယ်ခွင့်ရောင်းခွင့်ရှိတယ်အခုဆိုရင်လူမျိုးမရှိရတဲ့ခါကျတော့ဒါကြီးပဲပေါ့
မြန်မာနိုင်ငံမှာတုံးဆဲနေတဲ့ဆေးဝါး85ရာခိုင်နှုန်းဟာတရုတ်အိန္ဒိယထိုင်းဘင်္ဂလားဒေ့ရှ်ပါကစ္စတန်စတဲ့နိုင်ငံတွေကတင်သွင်းလာဖြစ်ပါတယ်ကျန်85ရာခိုင်နှုန်းလောက်သာပြည်တွင်းကထုတ်လုပ်တာဖြစ်တယ်လို့ဆေးဝါးတင်သွင်းနေတဲ့ကုမ္ပဏီတွေကသိရပါတယ်စီမံကိန်းဗန္ဒာရင်းနဲ့စက်မှုဝင်ကြီးဌာနအောက်မှာရှိတဲ့မြမဆေးဝါးလုပ်ငန်းဆေးဝါးစက်ရုံတွေဖြစ်တဲ့ 阴性要大吉，阴阳适用的个咯。啊，太阳的话，皮肤搞过些，得擦搞过些的。啊，洗皮子，啊，做皮子一百万，洗完那样做过的，脱落的洗吧的。第六脱落内部个嘞，高针皮子的洗嘛的脱落内那吧。အဲ့ဒီအတွက်လိုအပ်တဲ့ကုန်စည်ပစ္စည်းတွေဝယ်ယူတာနဲ့စေဝါတင်သွင်းတဲ့အခါမှာလည်းဒေါ်လာနဲ့ပေးချေရတာဖြစ်ပါတယ်။ဒေါ်လာဈေးကိုပြန်ကြည့်မယ်ဆိုရင်လည်းအာဏာပသိငင်ကအမေရိကန်ဒေါ်လာကို1300ကျပ်ဝန်းကျင်သာရှိခဲ့ပေမယ့်လက်ရှိမှာတော့ကျပ်5000ပေါက်ဈေးရှိလာတာကစီးစိမ်နှုန်းမြင့်တက်မှုကိုတက်ရောက်စေခဲ့ပါတယ်။ဒါအပြင်တွင်းကုန်လိုင်စင်နဲ့ပတ်သက်ပြီးစစ်ကောင်စီကတင်ကျပ်ထားတာကြောင့်စေဝါတင်သွင်းတဲ့အခါစီဝါရေးနဲ့ကုတန်းရဝယ်ရေးအပါအဝင်အကောက်ခွန်ဌာနတွေကဖြတ်တန်းရတဲ့အစဉ်တွေမှာလည်းနှောင့်နှေးမှုတွေရှိနေတယ်လို့ကုန်သည်ရေးစီကတည်ရပါတယ်။ပြပစေဝါတင်သွင်းမှုကိုပို့ကုန်ရငွေတင်ပြနိုင်မှသာခွင့်ပြုမယ်ဆိုတဲ့နိုင်ငံသားသုံးငွေကြီးကြပ်မှုကော်မတီကကန့်သတ်ချက်ချမှတ်ထားတာလည်းရှိနေပါတယ်။အခုလိုစေဝါတင်သွင်းတဲ့ license တင်ကျပ်မှုတွေနှောင့်နှေးတာကြောင့်စီးစိတ်ကွက်လည်းပျက်စီးလာတယ်လို့စိတ်ကုံနေမှာဝင်ရောက်လုပ်ကိုင်နေတဲ့ဆရာဝန်တူကပြောပါတယ်
။ဒါဆိုရင်ကျွန်တော်တို့ stock အခြေအနေနဲ့ချိန်ပြီးတော့စိတ်ကုံနေတွေကကျွန်တော်တင်သွင်းရတယ်။အဲ့တင်သွင်းရတဲ့ဟာကိုကျွန်တော်တို့လုပ်နေတဲ့ကျွန်တော်တစ်နှစ်လောက်ဆယ်ရအောင်နော်လောကဒီဒီတော့အဓိကဒေါ်လာ issue ပေါ့နော်။အဲဒေါ်လာ issue အနေနဲ့ကျွန်တော်တို့ဒီ import license ကိုထုတ်မပေးဘူးပေါ့နော်။ IR ပေါ့ IR ကိုထုတ်မပေးဘူးထုတ်မပေးသေးနဲ့ပေးထားတဲ့အတွက်အခုလောလောဆယ်ကျွန်တော်တို့ OTC ညာတော့မဟုတ်ခင်ねကျွန်တော်တို့ဒီ prescription drugs တွေကိုပါမရဘူးပေါ့เนาะမရတော့ကျွန်တော်က alternative တွေသုံးနေရတယ်သုံးနေရတယ်နောက်ပြီးချို့ဆေးဝါးတွေဆိုရွေးချယ်ကြတကယ်မရှိဘူးပေါ့เนาะဆိုလိုတာကအခုနောက်မျိုး quality ဟုတ်တယ်နည်းလာမယ်ပေါ့เนาะ quality နည်းလာမယ်နောက်ပြီးတော့ price control မရှိဘူးစိုက်ရောက်စိုက်ရယ်ကျွန်တော်ဒီစီးပွားရေးသမားတွေလည်းစိုးတာပေါ့စိုးတယ်ဆိုတာကဒီလောကကိုလောကစီးပွားရေးဆက်ဆံဆက်တမ်းလိုက်တယ်။ဆက်ရောက်ကြရတယ်။မိန်းကလူရဲ့လားဆိုင်သေးသေးဆိုင်သေးသေးတစ်ခါသေးရလေငါ့ဘက်ထင်မှာမရှိသတ်သဖြင့်ပါအဲ့ဒီပုံစံကြီး
။ဒီလိုအခြေအနေတွေကြောင့်နာတာရှိဝေနာရှင်တွေတတော်လက်ထဲပတ်စံရှိနေတဲ့ဆေးဝယ်လို့မရနိုင်တဲ့အခြေအနေတွေကိုရင်ဆိုင်နေကြရတာပါ။တစ်ဖက်မှာလည်းပဋိပက္ခဖြစ်ပွားရာဒေတာတွေကိုစစ်ကောင်စီတပ်ကလက်မှတ်ဆက်သွယ်ရေးဖြတ်တောက်ထားသလိုစားနပ်ရိက္ခာနဲ့ဆေးဝါးတည်ယူခွင့်တွေကိုလည်းကြမြင့်ကတ္တတာတွေလှုပ်ဆောင်နေပါတယ်။ကံကောမြပိုင်းဒေသတွေမှာဆိုရင်လေစစ်ကောင်စီဘက်ကစေဝါနဲ့ရိတ်ခါတည်ယူခွင့်တမျက်ထားတာခုနှစ်လရှိနေပါပြီ။ပြီးခဲ့တဲ့လပိုင်းကကြက်ငွေ300နီးပါးနဲ့ညီများတဲ့စေဝါတည်ယူလာခြင်းဖက်စိတ်ခင်ရတာတွေရှိခဲ့တယ်လို့ဒေသခံတွေစီကတည်ရပါတယ်။နောက်ဆက်တွဲအနေနဲ့အဲ့ဒီဒေသတွေမှာစေဝါပြက်လက်တဲ့အခြေအနေအထိဖြစ်နေပါတယ်။ဒါကြောင့်အဲ့ဒီဒေတာကအနာတရှိဝေဒနာရှင်တွေအပါအဝင်ပြည်သူတွေဟာကျန်းမာရေးပြဿနာကိုပိုခံစားနေကြရတယ်လို့ကံကောဒေတာကံအသက်38နှစ်အရွယ်စီးကျူဝေဒနာတဲ့အမျိုးသားတူကဆိုပါတယ
်ဝေလို့မရတာကဒီစီးမရှိလို့မဟုတ်ဘူးရရတယ်ချိန်ဖို့ကခဲတာပေါ့ဘာကြောင့်လဲဆိုတော့စစ်ကောင်စီကဖမ်းလို့ပေါ့တောင်းတဲ့သူယူရနေမှဒီဘက်ကိုဘာမှထုတ်တယ်လို့မရဘူးလေအလုံးမပိတ်ထားဘူးမရှိရင်ဘွယ်လို့စိတ်မပြေတာမစားရင်းတိုင်းနေကြတော့ဒီအစားတောက်လေးကိုအစီအစဉ်ပြီးစားပြီးတော့ဒီဝန်နေရတော့ကြီးကျော်တော့စိတ်မတော့ရင်တော့သူ့ရဲ့ business ကြီးကျော်တော့အများကြီးပေါ့ခြေထောက်တွေထုံလာကျင်လာဖြစ်မယ်ပြီးတော့မျက်စိအာရုံတွေဝါးလာဖြစ်မယ်နော်မျက်စိလုံးလုံးနောက်ဆုံးကွယ်သွားနိုင်တယ်ပေါ့နော်ကျွန်တော်ဆိုမျက်စိထိခိုက်တယ်အလိုမျိုးပေါ့အဲဒီမှာအဲ့ဆုံးဆုံးပို့ဝဲဆူတာပေါ့ကျန်လာတော့ဟိုနောက်ဆုံးဒီရပိုင်းလာပိုင်းကကိုကိုအလိုမျိုးတက်ကြီးပိုင်းကကျမကြီးနည်းနည်းဒီလိုအရာရှိယောဂတနာတွေစုံတာတော့ကိုများတယ်တပတ်ကို2ရက်3ရက်အလောက်လောက်ရှိရင်တော့ဆက်တိုက်ဆက်တိုက်စုံ
စစ်ကောင်စီရဲ့စီမံခန့်ခွဲမှုအလွဲတွေရဲ့နောက်ဆက်တွဲရလကတော့စေဝါမလုံလောက်မှုတွေကြောင့်ပြည်သူတွေအသက်မဆုံးရှုံးသင့်မဲ့ဆုံးရှုံးနေကြရတာပါစေတနဲ့ရှေ့ဆက်နေရတဲ့နာတာရှိဝေဒနာရှင်တွေအနေနဲ့တော့စိတ်တစ်ခွက်တောက်ခွင့်မရတာအာနိတေတူညီတဲ့စေဝါကိုအစာထိုးတောက်နေရတာဟာဝေဒနာတက်တာရမရစေတဲ့အခြေအနေတစ်ခုလို့ဖြစ်နေပါတယ်။ဒီလိုအခြေအနေတွေကနေပုံမဆိုးသွားနိုင်ဖို့အတွက်တာဝန်ရှိသူတွေအနေနဲ့စေဝါတင်သွင်းခွင့်ကိုစီစစ်ပြီးခွင့်ပြုဖို့လိုအပ်တယ်လို့အထူးကဒေါက်တာခရစ်စတယ်ကအကြံပြုပါတယ်။
သူတို့တွေကပေါ့နော်နာနာရှိယောဂတွေတွေကပုံမှန်ဆေးတောက်မှသူတို့ရောဂါကိုထိန်းနိုင်မှာပေါ့နော်တကယ်လို့ဆေးပုံမှန်မတောက်ရဘူးဆိုရင်အဲ့ဒီယောဂရဲ့နောက်ဆက်တွဲပြီးပို့ပြီးတော့ဆိုးလာနိုင်တယ်ပေါ့နော်အဲနောက်ဆက်တွဲတွေမထိန်းနိုင်ဘူးဆိုလို့ရှိရင်အသက်အနည်းဆိုရင်အထိဖြစ်နိုင်တယ်ပေါ့ဘလို့ဖြည့်ရှင်းပေးသင့်လဲဆိုတော့အဓိကဒီဘလို့ဆေးတွေပြက်လဲပေါ့နော်အဲလူတိုင်းလည်းသိကြလို့ပဲပေါ့နော်ဒေါ်လာဈေးတွေတက်တယ်ပြီး export ပေါ့နော်ဈေးတွေမဝင်တော့ဘူး အဆူရချမှတ်ပေးထားတဲ့ဒေါ်လာဈေးနဲ့ဝယ်ရတဲ့ခါကျတော့ဒီကုမ္ပဏီပိုင်ရှင်တွေနဲ့ဟိုသူတို့ပေးရတဲ့ပတ်စံနဲ့ဟိုဟာမဖြစ်ဘူးပေါ့နော်အဲ့ခါကျတော့ဒေါ်လာဈေးတက်တာတွေရှိတယ်နောက်တစ်ခါဒီလူနာပြောတဲ့ဈေးတွေမဝင်ဘူးပေါ့နော်မဝင်တဲ့ခါကျတော့ဒီနောက်ဆက်တွဲအနေနဲ့လူနာတွေပေါ့နော်ဒီပုံမှန်ဈေးတောင်းနေရတဲ့နာလာရှိယောဂတဲ့တွေအတွက်အာကျမကြီးထိခိုက်လာနေရတယ်သူတို့ရဲ့ဒီစိတ်ပိုင်းဆိုင်ရာရုပ်ပိုင်းဆိုင်ရာပေါ့နော်နှစ်ခုလုံးထိခိုက်လာနေတယ်ပေါ့အဲ့တော့ဘယ်လိုမျိုးဖြစ်သင့်လဲဆိုတော့ဒီဒေါ်လာဈေးတွေထိမ့်မယ်ပေါ့နော်ပြီးနောက်ဈေးတွေကိုဝင်တဲ့ဟာကိုတခြားလေးလုတ်ပေးမယ်ဆိုရင်တော့ပုံမှန်အရင်လိုပဲပေါ့နော်ဈေးတွေပုံမှန်ပြန်ရလာနိုင်မှာပေါ့
ဒေါ်ဆိုင်ရီတို့လိုနာတာရှိဝေနာရှင်တွေအတွက်တော့ယောဂါတက်တာနိုင်ဖို့ဆိုတာဟာဈေးရရှိဖို့ကသာအဓိကအဟန္တာတစ်ခုဖြစ်နေတာပါဒါအပြင်သူရတွေတတော်နယ်ဆက်ကိတ်ပိတ်တာတွေတရားဝင်လမ်းကြောင်းကတင်းတင်းငင်ကတ်တက်ချက်တွေနှင်းငိမ့်မတည်ငိမ့်မှုတွေကြာပြည်လည်လိုက်မဲ့နီးလန်းစုံတရားကိုသာဖန်ဆုံနိုင်ဖို့ကြိုးစားရှာပွေနေကြရစေပါဒီသတင်းဆောင်မကိုတန်လင်းခက်ခက်ပြဖို့ခြားတာဖြစ်ပါတယ
် SBS မြန်မာပိုင်းကိုနားဆင်ရတာနှစ်သက်ပါသလား Facebook မှာဆွေးနွေးမှုတွေကိုဆက်ကြရအောင်ပါSBS မြန်မာပိုင်း Facebook ကို like လုပ်ပြီးတော့သင်ချင်တဲ့ချက်ကိုမျှဝေနိုင်ပါတယ် SBS Bemis ကို Facebook မှာ share ချနိုင်ပါတယ်ရှင
်ဒါမျိုးသတင်းဆောင်မာတွေကိုပိုနားဆင်လိုပါလား Apple Podcast Google Podcast Spotify တို့မှာသင်ပင်ရာဖြစ်ဖြစ်ရယူတဲ့ podcast ကနေပါ